ပိုဟမ်မဂျီပနက်တဲ့ယာလူတောင်ကနေပြီးတော့မမျှော်လင့်ပဲနှုတ်ထွက်သွားတဲ့နောက်တော့တကဘာလုံးမှာရှိတဲ့ရိုမန်ကက်သလစ်ဘာသာဝင်တွေအနေနဲ့သူတို့ရဲ့အကြီးကဲနေရာကိုဘယ်သူကိုစားထိုးမလဲဆိုပြီးတော့ခံမှန်းပြောဆိုမှုတွေတက်ဆမှုတွေရှိနေကြပါပြီ။အတော်များများကတော့အခုလာမဲ့ပိုဟမ်မဂျီဟာတတိယနိုင်ငံတစ်ခုခုကနေပြီးတော့လာမယ်ဆိုပြီးတော့တွက်ဆကြပါတယ်။အထူးသဖြင့်တော့ဒီကက်သလစ်ဘာသာဝင်တွေအများစုရှိတဲ့လက်တင်အမေရိကတိုင်းပြည်တစ်ခုခုဒါမှမဟုတ်ကက်သလစ်ဘာသာဝင်တွေတိုးများလာနေတဲ့အာဖရိကတိုက်နိုင်ငံတစ်ခုခုကဖြစ်မယ်ဆိုပြီးတော့တွက်ဆပါတယ်။ဒါပေမဲ့လည်းမြောက်အမေရိကတိုက်နိုင်ငံတွေဖြစ်တဲ့အမေရိကန်ပြည်တော်စုနဲ့ကနေဒါနိုင်ငံကလည်းဖြစ်နိုင်တယ်ဆိုပြီးတော့တွက်ဆမှုတွေရှိနေပါတယ်။ဒါကြောင့်မလို့ကနေဒါနိုင်ငံကကာဒီနယ်ဖုန်းတော်ကြီးမတ်အိုလက်နိုင်ဂျီးရီးယားနိုင်ငံကဖုန်းတော်ကြီးဖရန်စစ်အရီဇီနဲ့ဂါနာနိုင်ငံကဖုန်းတော်ကြီးပီတာတက်ဆန်တို့ဟာထင်ကြီးအပေးခံအဆုံးဖြစ်နေပါတယ်။ဒါပေမဲ့လည်းဖိလစ်ပိုင်အာဂျင်တီးနားဘရာဇီးနဲ့ဥရောပနိုင်ငံတွေကကာဒီနယ်ဖုန်းတော်ကြီးတွေလည်းဖြစ်နိုင်ခြေရှိတယ်ဆိုပြီးတော့သတင်းမီဒီယာတွေမှာတွက်ဆဖော်ပြနေပါတယ်။အမေရိကန်ပြည်တော်စုနယူးယောက်မြို့မှာရှိတဲ့ကာဒီနယ်ဖုန်းတော်ကြီးတီမိုသီဒိုလန်ဟာလည်းပိုဟမ်မဂျီဖြစ်တဲ့အလားလာရှိတဲ့ပုဂ္ဂိုလ်ဖြစ်တဲ့တွက်ဆဖော်ပြခံရပါတယ်။ပိုဟမ်မဂျီပနက်တက်ဟာဂျာမန်လူမျိုးဖြစ်ပြီးတော့နှစ်900အကျော်အတွင်းမှာအီတလီလူမျိုးမဟုတ်တဲ့ဒုတိယမြောက်ပိုဟမ်မင်းဖြစ်ပါတယ်။ဒီပတက်ငယ်ပိုဟမ်မဂျီဂျွန်ဘောဟာအီတလီလူမျိုးမဟုတ်တဲ့ပထမဆုံးပိုဟမ်မင်းဖြစ်ပြီးတော့သူဟာပူလန်ဘွားဖြစ်ပါတယ်။ပိုဟမ်မဂျီနေရာကတော့ဆင်လာအဖြစ်ကက်သလစ်ဘုရားကျောင်းတွေကကြီးတန်းဘာသာရေးခေါင်းဆောင်တွေဖြစ်တဲ့ကာဒီနယ်ဖုန်းတော်ကြီးတွေကရွေးချယ်ရတာဖြစ်ပါတယ်။